ထိုင်နိုင်ငံမှာကိုဗစ်ကပ်ဘေးကာလအတွင်းအလုပ်ဖြုတ်ခံခဲ့ရတဲ့ပထုံထဏရီပြည်နယ်ရေတံဘူးဆက်ရုံကအလုပ်သမားတချို့နစ်နာခြင်းအဖြစ်ဘတ်ငွေ6သိန်းပြန်လည်ရရှိခဲ့ပါတယ်။ကိုဗစ်ကပ်ဘေးကာလအတွင်းအလုပ်ဖြုတ်ခံခဲ့ရတဲ့မြန်မာအလုပ်သမားတွေတိတ်နေချီရှိပြီးအလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးကိုတိုင်ကြားပြီးအမှုဖွင့်ခဲ့တဲ့ရေတံဘူးဆက်ရုံအလုပ်သမား29ဦးအတွက်နစ်နာခြင်းပြန်ရခဲ့တာလို့မြန်မာရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကပြောပါတယ်။ထိုင်းချီဆိုင်သတင်းတောက်မှအေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံပထုံထာနီပြည်နယ်အတွင်းကရေတံဘူးထုတ်လုပ်တဲ့ဆက်ရုံဟာကိုဗစ်ကပ်ဘေးကာလမှာလုပ်သားတွေရှော့ချတဲ့အနေနဲ့မြန်မာအလုပ်သမားတွေကိုအလုပ်ကနေထုတ်ပယ်ခဲ့တာပါ။အဲ့ဒီကာလမှာအလုပ်သမားတွေကအလုပ်ရှင်နဲ့ဆွေးနွေးခွင့်ရဖို့အတွက်တင်ပြခဲ့ပေမဲ့အလုပ်ရှင်ကခွင့်မပြုခဲ့ဘူးလို့လည်းဆိုပါတယ်။ဒီနောက်အလုပ်ကနေထုတ်ပယ်ခံခဲ့ရတဲ့အလုပ်သမားတွေဟာအလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးကိုတိုင်ကြားခဲ့တဲ့အခါမှာနစ်နာကြေးပေးဖို့ဆုံးဖြတ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကိုညှင်းပယ်ပြီးအလုပ်ရှင်ကအယူခံဆက်တက်နေတဲ့အတွက်အချိန်နေကြာသွားခဲ့ပါတယ်။စတင်မာလာမှာတော့အလုပ်ရှင်နဲ့အလုပ်သမားညှိနှိုင်းဆွေးနွေးသဘောတူခဲ့ပြီးအလုပ်သမားတွေနစ်နာကြေးရရှိခဲ့တယ်ဆိုပြီးမြန်မာရွှေပြောင်းလူသမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်။
ဒါကတော့ပြီးခဲ့တဲ့ကျွန်တော်2021ထဲကဖြစ်တဲ့အမှုပဲဟုတ်ကဲ့အဲ့တော့ဒီမှာကျွန်တော်တရားရုံးအကြီးအကဲဆိုတာတက်ပြီးတော့ဒီမှာကျွန်တော်ကိုပြီးကျက်သွားတာပါနင်းနေပြီလားဟုတ်လို့ပြင်ဆင်ဆိုင်ရနင်းနေပြီဟုတ်ကဲ့လက်သားတွေချော့လိုက်တဲ့အခါမှာကျွန်တော်ကဒါအလုပ်ကိုအကြမ်းတ်ဆက်လုပ်ယူတဲ့ကြားပြန်ဆေးရတာပေါ့အဲ့တော့လက်ပြုတ်ကြည့်တိုင်းနင်းနေကြည့်ပြန်ရတာဟုတ်ကဲ့29ရောက်ကိုဒင်းတော့ပေါ့
ထိုင်းနိုင်ငံအတွင်းမှာကိုဗစ်ကပ်ဘေးကာလမှာလုပ်ငန်းရှင်တွေကစီးပွားရေးအဆင်မပြေလို့အကြောင်းအမျိုးမျိုးနဲ့အလုပ်ထုတ်ပြစ်တာတွေလည်းရှိပေမဲ့အလုပ်သမားတွေဘက်ကနစ်နာကြေးရဖို့တောင်းဆိုမှုတွေကတော့နှေးပါပါတယ်။အကြောင်းမဲ့ထုတ်ပြစ်တာကြောင့်နစ်နာကြေးပြန်ရဖို့လှုံ့ဆော်ခဲ့တယ်လို့လည်းဦးအောင်ကျော်ကဆိုပါတယ်
။ဒီလိုစီးပွားရေးမပြေလေတာတို့အလုပ်ကမဆုံးမကျက်တော့တာတို့လူကြီးငါပြလို့ချော့တာတို့ဒါမျိုးတွေကျွန်တော်ဥပဒေကြောင့်ကာကွယ်မှုတွေရှိတယ်။ဒါကြောင့်ကျွန်တော်တို့ကအကြမ်းတ်တဲ့အပြစ်မရှိတဲ့လူတို့တွေကျွန်တော်နင်းနေကြတန်းတန်းတာပါဟုတ်ကဲ့
စက်တင်ဘာလ23ရက်နေ့မှာပဲထိုင်းနိုင်ငံအယုဒ္ဓယာပြည်နယ်ရဲက electronic ဆက်ရုံကဆက်ရုံလုပ်သားတရားဝင်ရှင်ကိုလည်းအလုတ်ကထုတ်ပြစ်တာခံရပြီးအလုတ်ရှင်ကတော့လုတ်သက်တစ်နှစ်အောင်လုပ်သားတွေကိုသာရွေးပြီးတော့ထုတ်ပယ်ခဲ့တယ်လို့လုတ်အားကလစာတလစာနင်းနာပြေးပြီးဥပဒေနဲ့အညီထုတ်ခဲ့တယ်လို့လည်းဦးအောင်ကျော်ကဆိုပါတယ
်လုတ်သားဆက်ရုံလုံးမှာဆိုင်းရောမြန်မာပေါ့အများကြီးတော့မြန်မာတွေပေါ့နော်တကယ်တော့အနေနဲ့ပဲအလုံး900ကျပ်ကျော်ရှိတယ်။အဲ့ဒီမှာဒီလိုပဏာမကာလဒီလိုမနေ့ဆင်းမှာပဲအလုံးဝင်ကြတဲ့လူတမားတွေကိုနာမည်ရှင်းနေတဲ့သူကအရောက်တရာကျော်ဖြုတ်လိုက်တာဖြုတ်လိုက်တော့သူအလုံးတစ်နှစ်အောက်တည်းတစ်နှစ်အောက်တည်းဆိုရင်ခိုင်းဥပဒေမှာရေးကြတာဟိုလုတ်သက်လီလာနဲ့တစ်နှစ်အတွင်းအလုံးတမားတုံးကိုအပြစ်နဲ့အလုံးထုတ်မယ်ဆိုလို့ရှိရင်ဂျပန်လက်ရှိနောက်ဆုံးရနေတဲ့လူအားကားရဲ့ဂျပန်30ကအယောပေးရမယ်လို့သူကကြောင်းကြတယ်ပြန်ကျူတင်အကြောင်းမကြောင်းနဲ့ဖြုတ်ပြတော့တာသူက55ဆက်ပြရမယ်လို့ဥပဒေမှာရေးထားတယ်။ဒါကြောင့်55ဆက်ကဒီဒီမှာသူကအလုပ်ဖြုတ်တဲ့ဒီရက်တော့ဟုတ်ကဲ့
။ကိုဗစ်ကပ်ဘေးကာလမှာဆက်ရုံတွေအလုပ်ဆိုင်တွေကအလုပ်ဖြုတ်ခံရတဲ့မြန်မာအလုပ်သမားအများအပြားရှိပေမဲ့တိတ်နေချီရှိနေတဲ့မြန်မာလူသားတွေဟာနေရာရင်းကိုပြန်ခဲ့ကြတာကြောင့်နေနာကြီးလည်းမရထိုင်းနိုင်ငံကိုလည်းပြန်ဝင်ပြီးအလုပ်လုပ်လို့မရတဲ့အဖြစ်တွေကိုလည်းကြုံရတယ်လို့လည်းအလုပ်သမားတွေကပြောပြကြပါတယ်ရှင်။